ဟောင်ကောင်မှာတော့ဥပဒေပြုရွေးကောက်ပွဲတွေအတွက်အခုတနင်္ဂနွေနေ့မှာမဲပေးနေကြပါပြီ။ရွေးကောက်ပွဲဥပဒေပြင်ဆင်မှုတွေပြုလုပ်ပြီးတော့အမျိုးသားဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပထမဆုံးအကြိမ်ရွေးကောက်ပွဲလည်းဖြစ်ပါတယ်။တရုတ်အစိုးရကလည်းမျိုးချစ်စိတ်ရှိသူတွေလို့ဆုံးဖြတ်သတ်မှတ်ပေးသူတွေသာဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်ရှိတာကြောင့်တကြွလို့ကြောက်သူတချို့နဲ့လူအခွင့်အရေးအဖွဲ့တွေနိုင်ငံတကာအစိုးရတွေကဒါကိုဝေဖန်ထားပါတယ်။ဟောင်ကောင်အစိုးရထိပ်တန်းခေါင်းဆောင်တွေကတော့ဒါဟာကုစားပြုမှုဖြစ်တာကြောင့်လို့ဆိုပြီးတော့လူထုကိုမဲပေးဖို့တိုက်တွန်းထားပါတယ်။မနစ်ကပြဋ္ဌာန်းထားတဲ့အဲ့ဒီလုံခြုံရေးဥပဒေဟာတည်ငြိမ်မှုအတွက်လိုအပ်လို့လုပ်တာလို့လည်းခုခံပြောဆိုထားပါတယ်။မဲပေးသူအရေးအတွက်ဟာရွေးကောက်ပွဲတွေအတွက်အဓိကကြားလာမှုအစိုးရကတော့လူထုကိုမဲပေးဖို့အတွက်တယ်လီဖုန်း text message ကနေပေးပို့နေတယ်လို့စနားပြပွဲတွေနဲ့ကင်းကင်းညီကြဖို့လည်းတိုက်တွန်းဝေဖန်ထားပါတယ်။ဟောင်ကောင်မှာတစုံတယောက်ကိုမဲမပေးဖို့လှုပ်ဆော်ရင်ဒါမှမဟုတ်ရင်ပယ်မဲပေးဖို့လှုပ်ဆော်ခဲ့ရင်ရာဇဝမှုမြောက်ပါတယ်အခုရွေးကောက်ပွဲမှာတော့မဲပေးပြီး9နိုင်ကြာမြင့်ပြီးတဲ့နောက်မှာမဲပေးသူ 14.3 ရာခိုင်နှုန်းမဲပေးခဲ့ကြတာမို့လွန်ခဲ့တဲ့6နှစ်ကလည်းစာရင် 78 ရာခိုင်နှုန်းကျော်ရောနေရတယ်ဖြစ်ပါတယ်တက်ဂရစ်2009ရွေးကောက်ပွဲတုန်းကတော့မဲပေးသူ 48 ရာခိုင်နှုန်းရှိခဲ့ပြီးတော့ဟောင်ကောင်ကျွန်းကိုတရုတ်လက်ကိုပြန်လည်ပေးအပ်ခဲ့တဲ့1998နောက်ပိုင်းအဲ့ဒီရွေးကောက်ပွဲကမဲပေးသူအနည်းဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ်ခင်ဗျာ